ဖန်စီထိနှိမ့်ခံရတဲ့မြန်မာကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ကိုဒီကနေ့မှာအွန်လိုင်းကတစ်ဆင့်အယုံထုတ်ရမှာဒေါက်အောင်ဆန်းစုကြည်ဘက်ကအရှင်းနေဖြစ်သူတွေနဲ့လူချင်းတွေ့နိုင်ဖို့ထပ်ပြီးတော့တောင်းဆိုခဲ့တယ်လို့သိရပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အတူရာထူးကနေဖယ်ရှားခံရတဲ့သမရအဝင်းမြင့်နေပြီးတော့ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းအတူယုံထုတ်ပါတယ်။ဒေါက်အောင်ဆန်းစုကြည်နဲ့အတူကြံကောင်းဆောင်တို့အုပ်စုလုံးကျမ်းမာပုံရတယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ
်။ All three of them seemed to be healthy to do our eyes.
ကျွန်တော်တို့အမြင်အရကတော့သူတို့အားလုံးကျန်းမာပုံရပါတယ်။ဒါပေမဲ့ရှင့်နေတော်မမင်းဆိုကတော့တော်အောင်ဆန်းစုကြည်နည်းနည်းပိန်သွားတယ်လို့ပြောပါတယ်လို့တရားလို့တော့ရှင့်နေဥက္ကမောင်စောကပြောဆိုသွားတာပါ။အမှုစစ်ဆေးဖို့ကြံ့ကြာနေတာကိုတော်အောင်ဆန်းစုကြည်ကဒီကနေ့မေးမြန်းခဲ့တယ်လို့လည်းသိရပါတယ်။တရားလို့တော့ရှင့်နေတွေကလည်းတော်အောင်ဆန်းစုကြည်နဲ့လူချင်းတွေ့ပြီးတော့အမှုညွန်ကြားချက်ရယူနိုင်ဖို့တရားရုံးကိုလျှောက်ထားခဲ့ကြတာပါ။တော်အောင်ဆန်းစုကြည်ကိုတွင်းကုံဥပဒေ၊ဆက်သွယ်ရေးဥပဒေ၊နိုင်ငံတော်အကြီးညိုပြည့်စုံမှုဥပဒေ၊တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေအပြင်နိုင်ငံတော်လျှို့ဝှက်ချက်များဥပဒေချုပ်ပေါင်းမှုစုစုပေါင်းစွဲချက်6ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တော်အောင်ဆန်းစုကြည်ကိုမေလ10ရက်နေ့မှာနောက်တစ်ကြိမ်ရုံးထုတ်မှဖြစ်ပြီးအဲ့ဒီရုံးချိန်ကြားမှာတော်အောင်ဆန်းစုကြည်နဲ့ရှင်နေတွေလူချင်းတွေ့ခွင့်ရမရသိရမယ်လို့လည်းတရားလို့တော်ရှင်နေဦးခင်မောင်စောကပြောပါတယ်။